ဂျပန်နိုင်ငံအိုကီနာဝါတောင်ပိုင်းဒေသတစ်လျှောက်မှာမီးတွေပြတ်ပြီးဒါဇင်းနဲ့ချီတဲ့လူတွေကိုဒဏ်ရာရရှိခဲ့တဲ့အားပြင်းတဲ့တိုင်ဖုန်းမုန်တိုင်းဂျန်လဝတ်ဟာအခုဂျပန်ကုန်းတွင်းပိုင်းကိုအားပြင်းစွာနဲ့ဝင်ရောက်တိုက်ခတ်နေပါတယ်။တနင်္လာနေ့ကုန်းတွင်းပိုင်းကိုဝင်ရောက်ချိန်မှာပြင်းအားတနအီကိုမိုင်60ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက်ဘက်ကိုဆက်ပြီးရွေ့ရှားနေတာမို့တိုကျိုမြို့တော်ကိုဖျက်ဆီးသွားမယ်လို့မျှော်လင့်ရပါတယ်။အိုကီနာဝါကိုမုန်တိုင်းဖျက်ဆီးချိန်မှာမုန်တိုင်းထံကြောင့်အမျိုးသားတူပင်လယ်ထဲမျောပါသွားတယ်လို့လူပေါင်း140ကျော်လည်းဒဏ်ရာရရခဲ့ကြတယ်လို့ဂျပန်က NHK သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအလဲပိုင်းကနာဂိုရာမြို့မှာရေလွှမ်းမိုးမဲ့အန္တရာယ်ရှိနေတာမို့ဒေသခံ5000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေကမီးမရပဲနေရပါတယ်။တိုင်ဖုန်းမုန်တိုင်းဂျလဝတ်ဟာတနင်္လာနေ့အစောပိုင်းမှာတော့ Pacific သမုဒ္ဒရာရဲ့ဥတီရွေ့ရှားသွားဖို့ရှိပြီးကုန်းတွင်းပိုင်းကမထွက်ခင်ဂျပန်နိုင်ငံမြောက်ပိုင်းဒေသကိုဖျက်ဆီးသွားဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။